This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba kamya. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7.9 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံမြင့်ပေးနေပါပြီ။
ရေဒီယိုအန်ယူဂျီသတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးတဘာဝပြီးစစ်အာဏာရှင်ဗီရိုကနေကင်းဝေးပြီးကိုယ်စိတ်နှစ်ပါးကျန်းမာချမ်းသာကြပါစေလို့ဆုတောင်းမေတ္တာပို့သအပ်ပါတယ်သတင်းရှင်များမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့ဇွန်လ19ရက်နေ့ကတော့နိုင်ငံတော်၏အတမင်ငံပုတ်ကူအမေတူအောင်ဆန်းစုကြည်ရဲ့မွေးနေ့ဖြစ်ပါတယ်အမေစုရဲ့အသက်80ပြည့်မှစလို့အချုံအနောင်မှလွတ်မြောက်ပြီးအမေချစ်ခင်ရတဲ့နိုင်ငံသူနိုင်ငံသားတွေမိသားစုတွေနဲ့ကျမ်းမာပျော်ရွှင်စွာအသက်ရှိရှိနေထိုင်ထိုင်ပါစေလို့ကျွန်တော်တို့ Radio NUG ဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်ခင်ဗျာသောတာရှင်များခင်ဗျာဒီနေ့မနက်ခင်းရဲ့ပထမဆုံးအစီအစဉ်အနေနဲ့ Radio NUG ရဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုမင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဇွန်လ19ရက်နေ့ Radio NUG ရဲ့မနက်ခင်းစီရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါကမ္မဒေသလေကြောင်းတိုက်ခိုက်မှုများအတွင်ပြည်သူ2ဦးသေဆုံးပြီးကလေးများအပါအဝင်14ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်မကွေးတိုင်းပခုတ်ကူခရိုင်ကမ္မဒေသမှာဇွန်လ6ရက်မှ18ရက်နေ့အတွင်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုများကြောင့်ပြည်သူ2ဦးသေဆုံးပြီးကလေးငယ်များအပါအဝင်ပြည်သူ14ဦးဒဏ်ရာရခဲ့တယ်လို့ကမ္မတပ်ပေါင်းစုကထုတ်ပြန်ထားပါတယ်။ကမ္မဒေသကကြေးရွာများစစ်ဆောင်ပြည်သူများကိုပိတ်မှတ်ထားပြီး12ရက်တာကာလအတွင်းဝိုင်းတွဲဖြင့်အကြိမ်80 120မမဘုံသီ188လုံးပါရာမော်တာဖြင့်5ကြိမ်120မမဘုံသီ9လုံးဒရုန်းဖြင့်16ကြိမ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ဇွန်လ14ရက်နေ့နေ့လယ်မှာစစ်ကောင်စီကကမ္မဒေသကြေးရွာများကို Jet Fighter 4စီးဖြင့် Cluster ဘုံးသီး3လုံး Rocket 10လုံးတပြိုင်နက်တိုက်ခိုက်ခဲ့သလိုဇွန်လ16ရက်နေ့ညပိုင်းမှာလည်းကမ္မစစ်ဆောင်များတင်းရှောင်နေတဲ့ဘုံးကြီးကျောင်းကိုပေါင်900ဘုံးနှလုံးကျဲချခဲ့တယ်လို့သိရပါဗျ။လေကြောင်းတိုက်ခိုက်မှုများကြောင့်ပြည်သူ2ဦးသေဆုံးခဲ့ပြီးကလေးသူငယ်များအပါအဝင်ပြည်သူ14ဦးပြင်းထန်ဒဏ်ရာရရှိခဲ့ကာကျောင်းကံဖျားများနေအိမ်အဆောက်အုံများစိတ်နွားများထိခိုက်ပျက်စီးခဲ့ရတယ်လို့သိရပါတယ်ထို့အပြင်ကမ္မမြို့ပေါ်ကိုရောက်ရှိနေတဲ့စစ်ကောင်စီစစ်ကြောင်းဟာပြည်သူ15ဦးကျော်ကိုဖမ်းဆီးထားပြီးရွှေလုံရွာရိုးစရက်ရွာနဲ့ကမ္မချောင်းတို့မှာဖမ်းဆီးခံပြည်သူ3ဦးကိုတပ်ဖြတ်ထားခဲ့တယ်လို့ကနဦးသိရကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်ကျင်းနီရင်နံလုံညုံရေးလိုက်ပါလာတဲ့တံမြားကာဂျမ်ဘာစစ်ကားတန်းကိုမိုင်းဆွဲတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။ဝမ်ပောင်ကုမ္ပဏီမှထွက်လာတဲ့ကျင်းနီတဲ့ကားများအတွက်လုံညုံရေးလိုက်လာတဲ့မုံရွာမြို့နမခမတံမြားကာဂျမ်ဘာကားတန်းကိုမုံရွာ6ဦးလမ်းမိုက်မှာမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ Area 71 LPDF မုံရွာကထုတ်ပြန်ထားပါတယ်။ဇွန်လ18ရက်နေ့မနက်9နာရီခန့်မှာတံမြားကဂျမ်မာကားများဖြင့်လုံညုံရေးယူပြီးထွက်လာတဲ့ကျင်းနီတဲ့ရင်နန်းကိုခင်မွန်ရွာဘတ်စုံစစ်ကောင်စီစခန်းအနီးမှာ9:30မိနစ်ခန့်ကပရိသာမိုင်းပွိုင်လေးလုံးတပွိုင်ဖြင့်ဖောက်ခွဲတိုက်ခိုက်ခဲ့တာလို့ဆိုပါတယ်စစ်ကောင်စီစစ်ကြောင်းနဲ့ကင်းမုံအထက်ထက်ကြားကခရီးသည်တင်ကားများနဲ့ခရီးသွားဆိုင်ကများကိုအထိကိုက်မရှိအောင်ရှောင်တိန်ကခက်ခဲစွာဖြင့်ကားတန်းရဲ့လေးစီးမြောက်ကားကိုထိထိမိမိတိုက်ခိုက်နိုင်ခဲ့တယ်လို့သိရပါတယ်လုံညုံရေးလိုက်ပါလာတဲ့စစ်ကောင်စီတပ်သားများကလမ်းနက်ငယ်များဖြင့်ပစ်ခတ်ခဲ့ပြီးလမ်းမိုင်းကင်းမုံများကလည်း40မမများဖြင့်ပစ်ခတ်နေတဲ့ကြားကအထိကိုက်မရှိပြန်ဆုတ်ခွာနိုင်ခဲ့တယ်လို့ဆိုပါတယ်။ယခုတိုက်ခိုက်မှုကိုမုံရွာမြို့နယ်ပြည်သူ့ကာကွယ်ရေးမိုင်းအဖွဲ့နဲ့ Area 71 LPDF မုံရွာအဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့ကြတာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီး ကမ်ပေါက်ဒေသရွှေမိုးညိုဖျားမှာယာယီတက်ဆွဲထားတဲ့စစ်ကောင်စီစခန်းကိုတွားရောက်တိုက်ခိုက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။တနင်္သာရီတိုင်းရေပြူမြို့နယ်ကမ်ပေါက်ဒေသပယားကျေးရွာရှိရွှေမိုးညိုဖျားမှာယာယီတက်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းကိုတွားရောက်တိုက်ခိုက်ခဲ့တယ်လို့ရေပြူမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်။ဇွန်လ15ရက်နေ့မှာအဆိုပါစစ်ကောင်စီယာယီစခန်းကိုရေပြူမြို့နယ်ပူးပေါင်းမဟာမိတ်တပ်ဖွဲ့ကတွားရောက်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။၎င်းတိုက်ခိုက်မှုအတွင်စစ်ကောင်စီတပ်ဗတ်မှ3ဦးထပ်မံတေဆုံးခဲ့ကာထိခိုက်ဒဏ်ရာရခဲ့သူအများအပြားရှိတယ်လို့သိရပါဗျ။အုံမေကွင်းရွာရှိမောရဝတီရစ်တက်စခန်းဌာနချုပ်မှလည်းလက်နက်ကြီးများအဆက်မပြတ်ပစ်ကူပေးခဲ့ပေမဲ့ပူးပေါင်းမဟာမိတ်တပ်ဖွဲ့ဝင်များအထိခိုက်မရှိပြန်ဆုတ်ခွာနိုင်ခဲ့တယ်လို့ဆိုပါတယ်။အဆိုပါတိုက်ခိုက်မှုကိုရေပြူမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ရေပြူပကဖဒဝဲခရိုင်အမှတ်1တပ်ရင်း T1 ဒဝဲပြည်သူ့လွတ်မြောက်ရေးတပ် TPLF တကရစစ်ကြောင်းဒေါနာတက်ရင်တက်ခွဲ6ဝေဟင်တက်ခွဲခွန် LPF ငကနီပြောက်ကြားတက်ဖွဲ့နဲ့ရွှေပြည်လုံးတို့ကပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်တယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးခန်းဒီမြို့အခြေဆိုင်ခလာရ52တက်ရင်မှပြည်သူစစ်တအူးအလင်းဝင်လာတဲ့သတင်းကိုတင်ပြပေးပါမယ်ခန်းဒီမြို့အခြေဆိုင်ခလာရ52တက်ရင်မှပြည်သူစစ်တအူးသည်မြူသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနခန်းဒီမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ထံကိုလက်နက်မဲ့အလင်းဝင်ရောက်လာခဲ့တယ်လို့ပကဖအတန်းကဖော်ပြပါတယ်။ပကဖအဖွဲ့တွေဟာပြည်သူ့စစ်မဟာဗျူဟာကိုကျင့်သုံးကာရန်သူတပ်ဖွဲ့ဝင်တွေဇက်တိုက်အလင်းဝင်လက်နက်ချလာစေရန်ကြိုးပမ်းဆောင်ရွက်လျက်ရှိတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီး2025ခုနှစ်အတွင်းဇွန်လ18ရက်အထိမကွေးတိုင်းမှာအကြမ်းဖက်စစ်အုပ်စုကြောင့်အမျိုးသမီးနှင့်အမျိုးသားစုစုပေါင်း133ဦးသေဆုံးခဲ့ပြီးအသက်18နှစ်အောက်ကလေးငယ်22ဦးပါဝင်တဲ့သတင်းကိုတင်ပြပေးပါမယ်။နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်းမှကောက်ယူထားသောသတင်းအချက်အလက်များအရ2025ခုနှစ်ဇန်နဝါရီ1ရက်နေ့မှဇွန်လ18ရက်နေ့အထိမကွေးတိုင်း၌အကြမ်းဖက်စစ်အုပ်စုကြောင့်အမျိုးသမီး43ဦးနှင့်အမျိုးသား90ဦးစုစုပေါင်း133ဦးသေဆုံးခဲ့သည်ကိုအမည်နှင့်တကွအတည်ပြုနိုင်ခဲ့ပြီးထိုအရေးအတွက်တွင်အသက်18နှစ်အောက်ကလေးငယ်22ဦးပါဝင်တယ်လို့သိရပါဗျ။အဆိုပါသေဆုံးသူများအနက်69ဦးမှာစစ်အုပ်စု၏လေကြောင်းဖြင့်တိုက်ခိုက်မှုကြောင့်အများဆုံးသေဆုံးခဲ့တယ်လို့ဖော်ပြထားပါဗျ။ဇွန်လ16ရက်တွင်မကွေးတိုင်းမြိုင်မြို့နယ်အိုးရင်ကျေးရွာအုပ်စု0ကျေးရွာရှိဘုံကြီးကျောင်းကိုအကြမ်းဖက်စစ်အုပ်စုကလေကျောင်းဖြင့်ဘုံကျဲတိုက်ခိုက်ခဲ့သောကြောင့်ဘုံကြီးကျောင်းဝင်းအတွင်း၌ကြားရောက်ပောက်ကွဲခဲ့သဖြင့်ပခုတ်ကူမြို့နယ်ကံမကျေးရွာအုပ်စုထနောင်းကျေးရွာမှစစ်ဘေးလာရှောင်သည့်မတ်သေးကြီးမှတေဆုံးခဲ့ရတယ်လို့သတင်းရရှိပါတယ်ခင်ဗျာ။ယခုနောက်ဆုံးဒုပလာယာခရိုင်မှာမြို့သမီးတူထံမှမူရစေဝါအများအပြားဖန်ဆီးရမိတဲ့သတင်းကိုတင်ပြပေးပါမယ်။ကရင်မျိုးသားအစီယုံဒုပလာယာခရိုင်ကော့ဂရိတ်မြို့နယ်အရှိချမ်းဖလူကြီးကျေးရွာရက်ကွက်လေးမှာအမျိုးသမီးတဦးကိုစိတ်ကြွမှုရစ်ဆေးပြား24920ပြားနဲ့ကုတ်ကင်းပါကင်2ပြားနဲ့အတူဖမ်းဆီးရမိခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။ဇွန်လ14ရက်နေ့မှာဒုပလာယာခရိုင်ရဲတပ်ဖွဲ့နဲ့မြို့နယ်ရဲတပ်ဖွဲ့တို့ပူးပေါင်းကမွန်းလွဲ2:20မှာဖလူကြီးရက်ကွက်လေးရှိနော်မူကားရဲ့နေအိမ်ကိုသတင်းအရဝင်ရောက်စီးနှင်းရှာဖွေခဲ့တယ်လို့ဆိုပါတယ်။၎င်းရဲ့နေအိမ်မှာစိတ်ကြွမှုရစ်ဆေးပြား24920ပြား၊ကုကင်းပါကင်2ပြား၊ဖုန်းတစ်လုံး၊ပါဝါဘဏ်တစ်လုံး၊ရွှေလက်စွပ်တစ်ကွင်းနဲ့ဆက်ဆက်ပစ္စည်းများကိုတင်ဆက်ရမိခဲ့တယ်လို့ဖော်ပြထားပါတယ်။မှုရစ်ဆေးဝါးများနဲ့အတူဖမ်းဆီးရမိခဲ့တဲ့ပြစ်မှုကျူးလွန်သူနော်မူကားကိုကရင်မျိုးသားရဲတပ်ဖွဲ့နဲ့ကော်တူးလီတရားစီရင်ရေးရုံးမှလှုပ်ထုံးလုံနည်းအတိုင်းဥပဒေနဲ့အညီအရေးယူဆောင်ရွက်သွားမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီမင်းစစ်သွေးနဲ့ကာရှယ်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီသတင်းတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်အခုဆက်လက်ပြီးတော့ပြည်တွင်းသတင်းတွေကိုကျွန်တော်ຫນွေဦးနိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဇွန်လ19ရက်နေ့ Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးပါတော့မယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ဒရုန်စမ်းစုကြည်ဟာအချင်းထောင်ပြင်ပကပြည်သူတွေရဲ့အရေးတော်ပုံကြီးနဲ့တသားတွေရက်တီနေတယ်လို့ NUG ကဝေးဝန်ကြီးပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်ဒရုန်းစမ်းစုကြည်ဟာအချင်းထောင်ပြင်ပကပြည်သူတွေရဲ့အရေးတော်ပုံကြီးနဲ့တသားတွေရက်တည်နေတယ်လို့အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးရီမွန်က နိုင်ငံတော်၏အထမင်းငံပို့ကိုတွန်းဆန်းစုကြည်ရဲ့အသက်80နှစ်ပြည့်မွေးနေ့ဆုတောင်းမှာထည့်သွင်းပြောကြားထားပါသည်
။ဘုကျော်ဆန်းတဲ့တွန်းဆန်းစုကြည်တားပါနေရကိုရရှိခဲ့တာကမြန်မာလူ့ဖွဲ့စည်းတွေအရတော်တယ်လို့ပြောပါပါလိမ့်မယ်။သူတို့ရဲ့ကုညတရားဉာဏ်ပညာသူရတ္တိနဲ့စွန့်ပေးဆက်မှုမှာကျွန်တော်တို့အားလုံးတွေရှေ့ဆောင်လမ်းပြဖြစ်ခဲ့ပါလိမ့်မယ်။ဒီနေ့2025ဂျွန်လ19ရက်ဆိုရင်မိတော်ဆန်းစုကြည်အသက်80တင်းပြည့်ပါပြီ။သူရဲ့အသက်80ဒီဝင်းနေပွဲကိုအချမ်းပဲစစ်ကောင်စီရဲ့အကျဉ်းစခန်းတစ်ခုထဲမှာဖြတ်တန်းရဖို့ရှိနေပါလေ။ဒီအချိန်မှာမြမပြည်သူတွေဟာသူတို့ချစ်တဲ့အမေစုကိုအထူးတလင်လွှမ်းဆော်နေကြပါလေ။ကြီးကြီးငယ်ငယ်ယုံမယွေးမြမပြည်သူတွေကဒေါ်ဆတ်စုကြီးကိုအမေစုလို့ခေါ်ကြပါလေ။အမေစုဆိုတဲ့ခေါ်ဝေါ်မှာသူတို့ရဲ့ချစ်ခင်မြန်လို့မြမလူဖွဲ့စည်းရဲ့မိခင်အဖြစ်တံမိုးထားမှုကျွန်တော်တို့မြင်တွေ့ရဖြစ်ပါလေ။မေတ္တာဆိုတာတွားပြန်ရှိရဲဆိုတဲ့စကားလိုပဲဒေါ်ဆတ်စုကြည်ရဲ့ပြည်သူပေါ်ထားတဲ့မေတ္တာကိုပြည်သူကတုံ့ပြန်ရောင်ပြန်ဟပ်ခဲ့တာပဲဖြစ်ပါလေ။မနာလိုဝင်တို့စိတ်အမတန်ကြီးပြီးပြည်သူကိုရန်သူလိုမှတ်ယူနေရှိတဲ့စစ်အုပ်စုကတော့ပြည်သူကဒေါ်ဆတ်စုကြည်ကိုချစ်လေသူတို့ကဒေါ်ဆတ်စုကြည်ကိုမုန်းပြီးလေဖြစ်ပါလေ။ဘာကြောင့်ဘုတီဒေါ်ဆတ်စုကြည်ကိုပြန်ထုတ်ပေးသေးတာလဲသိရပါတယ်ဒေါ်ဆတ်စုကြည်ဟာအချင်းထောင်ပြန်ပါကပြည်သူတွေရဲ့ရေးတော်ပုံကြီးနဲ့တကားတဲ့ရက်တည်နေတဲ့အတွက်ပဲဖြစ်ပါလေစစ်အုပ်စုရဲ့လူမဆန်မှုကိုကောင်းကောင်းသိထားတဲ့ဒေါ်ဆတ်စုကြည်ကတော့အကြမ်းဖက်စစ်ကောင်စီစီကဘလို့တနာငဲ့ညာမှုမျိုးကိုမှမျှော်လင့်နိုင်တယ်မဟုတ်ပါဘူးသူမျှော်လင့်မှာကတော့ပြည်သူတော်လှန်ရေးရဲ့အောင်ပွဲပဲဖြစ်ပါလေအောင်ပွဲရဲ့လေးသံကိုပဲသူနားဆွေနေမှာဖြစ်ပါလေ
အခုဆက်လက်ပြီးတော့ဒေါ်ဆန်းစုကြည်ငလင်တန်ကြောင့်ဒဏ်ရာရရှိခဲ့ကြောင်းစုဖောင်ဒေးရှင်းမှသတင်းထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။2025ခုနှစ်မတ်လ28ရက်နေ့ကဖြစ်ပွားခဲ့တဲ့အင်အား 9.9 အဆင့်ရှိတဲ့ငလင်တန်ကြောင့်၎င်းအကျဉ်းချထားတဲ့ထောင်အဆောက်အုံပျက်စီးခဲ့ပြီးတော့ဒေါ်ဆန်းစုကြည်ရဲ့ဘယ်ဘက်လက်မောင်းဒဏ်ရာရရှိခဲ့ကြောင်းစုဖောင်ဒေးရှင်းမှသတင်းထုတ်ပြန်ထားပါတယ်။စုဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌဂျင်ထော့နေအမှုဆောင်ရရှိချုပ်ဒေါက်တာမိုက်ကယ်မာရက်ခရော့စ်ဘီတို့ကဒေါ်ဆန်းစုကြည်ရဲ့ကျန်းမာရေးနဲ့ကောင်းမွန်စွာရှင်သန်နေထိုင်နိုင်ရေးအတွက်ကျွန်တော်တို့လွန်စွာမှစိုးရင်ပူပန်မိပါတယ်။ကုလသမဂ္ဂကလည်းသူမအားလွတ်ပြေးရန်တောင်းဆိုထားပါတယ်။သူမရဲ့80နှစ်ပြည့်မွေးနေ့မှာစုဖောင်ဒေးရှင်းအနေဖြင့်ဒေါ်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားအားလုံးကိုချွင်းချက်မရှိချက်ချင်းလွတ်ပြေးရန်တောင်းဆိုပြီးတော့ဒါမြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးအတွက်မရှိမဖြစ်လိုအပ်တဲ့ခြေလှမ်းတစ်ရပ်ဖြစ်ပါတယ်လို့ပြောကြားထားပါတယ်။ဒေါ်ဆန်းစုကြည်ရဲ့ရှင်နေများဖြစ်တဲ့ဖရန်ဆွာဇင်မာရီနဲ့ကက်တလီနာဒီလာဆိုတာတို့ကလည်းစစ်ကောင်စီဟာဒေါ်ဆန်းစုကြည်ကို2021ခုနှစ်ကစတင်ပြီးလုံးဝလှုပ်ဝက်ထားပြီးတော့၎င်းရဲ့အသက်အရွယ်နဲ့ငလင်တန်ကြောင့်ဒဏ်ရာရရှိထားတယ်လို့ယူဆရတဲ့အခြေအနေကိုလည်းထည့်သွင်းစဉ်းစားကာသူမဟာထောင်ထဲမှာတည်ဆုံသွားနိုင်တာကိုကျွန်တော်တို့အလေးနဲ့စိုးရိမ်နေရပါတယ်ကဘာကြီးကဤအခြေအနေကိုလစ်လူချူထားတယ်လို့ခံစားရပါတယ်လို့၎င်းတို့ရဲ့စိုးရင်ပူပန်မှုကိုထုတ်ဖော်ပြောကြားခဲ့ပါတယ်။အကြံပေးစေအုပ်စုဟာအသက်80အရွယ်ရှိတဲ့နိုင်ငံတော်၏အတိုင်းအမြင်ခံပုဂ္ဂိုလ်ကို၎င်းတို့နိုင်ငံတော်အာဏာကိုလူယူစဉ်ကလေးကမတရားဖန်ဆီးအချင်းချထားခဲ့ပြီးတော့မြည်သည့်နေရာမှာထားရှိတာကိုဖုံးကွယ်ထားခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။ဆလဘီနိုင်ငံတော်၏တာဝန်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်၏အသက်80နှစ်ပြည့်မွေးနေ့အကျိုးအထိမ့်မှန်ဖြင့်ကျွန်းပင်အပင်800စိုက်ပျိုးတဲ့တရင်ကိုတင်ပြပေးပါမည်။နိုင်ငံတော်၏တာဝန်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်၏အသက်80နှစ်ပြည့်မွေးနေ့အထိမ့်မှန်အဖြစ်စကိုင်းတိုင်းဒေသကြီးရွှေဘိုခရိုင်ခင်ဦးမြို့နယ်မြို့နယ်တင်ရန်ဇာတာစီမံအုပ်ချုပ်မှုဥက္ကဋ္ဌရဲ့စီစဉ်ဆောင်ရွက်မှုဖြင့်တပင်စိုက်ပျိုးခြင်းအခမ်းအနားကိုစကိုင်းတိုင်းအတွင်းတနေရာမှာကျင်းပခဲ့ရာမြို့နယ်ပအာဖနာယကမြို့နယ်ပအာဖဒုတိယတာဝန်ခံရှူဘိုခရိုင်တရင်သုံးမှတရင်မူမြို့နယ်ပကဖဒုတိယတာဝန်ခံလူသားချင်းစာနာထောက်ထားရေးနဲ့ BNDA ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနမှတာဝန်ခံပြည်သူ့ရင်ခွင်တာဝန်ခံတရံဇာတာဥက္ကဋ္ဌတရားရေးဥက္ကဋ္ဌနဲ့အဖွဲ့ဝင်2ဦးစတဲ့တာဝန်ရှိသူများကတက်ရောက်ခဲ့ကြောင်းသိရရှိပါသည်။အဒီနောက်အမေစုနဲ့အတူမတရားဖမ်းဆီးခံထားရတဲ့နိုင်ငံရေးအကျဉ်းသားများအားလုံးအမြန်ဆုံးလွတ်မြောက်ပါစီစတဲ့စုတောင်းမြေတားများပို့သားခဲ့ကြပြီးတော့လူထုကောင်းဆောင်အမေစု၏အသက်80နှစ်ပြည့်မွေးနေ့အကျိုးအထိမ့်မှန်အဖြစ်ကျွန်းပင်အပင်800စိုက်ပျိုးခဲ့ကြတယ်လို့သိရပါပါတယ်ခင်ဗျာ ဆက်လက်ပြီးတော့ဒေါ်အောင်ဆန်းစုကြည်အသက်80ပြည့်မွေးနေ့အချိန်မှာ AR တိုင်းဝန်ကြီးချုပ်ဟောင်းမန်းချော်နီကီလိုမီတာ80ပြည့်တဲ့တရင်ကိုတင်ပြပေးပါမယ်။ဇွန်လ19ရက်နေ့မှာကြာရောက်တဲ့ဒေါ်အောင်ဆန်းစုကြည်အသက်80ပြည့်မွေးနေ့အချိန်မှာအနေနဲ့ရာဝတီတိုင်းဝန်ကြီးချုပ်ဟောင်းမန်းချော်နီကကီလိုမီတာ80ပြည့်ခဲ့တယ်လို့သိရပါတယ်။အသက်80ပြည့်မွေးနေ့ကာလကိုအချင်းထောင်ထဲမှာကြမ်းကြမ်းကန်ဖြတ်တန်းနေတဲ့ကျွန်တော်တို့ရဲ့ခေါင်းဆောင်ကိုဂုဏ်ပြုတဲ့ဒီကမ်ပိန်းမှာကျွန်တော်ပါဝင်ခဲ့ပါတယ်လို့မန်းချော်နီကဆိုထားပါတယ်ခင်ဗျာ။ဆက်လက်ပြီးထောင်တွင်းနှိမ့်ဆက်မှုများနဲ့အဆိုးရွားဆုံးပုံစံဖြင့်အလုသမားအရေးလှုပ်ရှားသူကိုတက်နှင်းအောင်ထောင်တွင်းတိုက်ပိတ်ခံထားရတဲ့သတင်းကိုတင်ပြပေးပါမယ်။ထောင်တွင်းနှိမ့်ဆက်မှုများနဲ့အဆိုးရွားဆုံးပုံစံဖြင့်အလုသမားအရေးလှုပ်ရှားသူကိုတက်နှင်းအောင်ကိုထောင်တွင်းတိုက်ပိတ်ခံထားရတယ်လို့မြန်မာနိုင်ငံစက်မှုလက်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလုသမားတမကများအဖွဲ့ချုပ်ကသတင်းထုတ်ပြန်ထားပါတယ်။2021ခုနှစ်ဇွန်လ14ရက်15ရက်နေ့များမှာ MICS TUSF အဖွဲ့ချုပ်ရုံးများအားစစ်တပ်မှဝင်ရောက်စီးနှင်းရှာဖွေမှုတွေပြုလုပ်ခံခဲ့ရပြီးတဲ့နောက်အထွေထွေအထွန်းရမှုချုပ်ဖြစ်သူဦးတက်နှင်းအောင်ကိုဇွန်လ18ရက်နေ့မှာဖမ်းဆီးထိန်းသိမ်းသွားခဲ့တာဖြစ်ပါတယ်။ကိုတက်နှင်းအောင်ကိုမိသားစုရှင်းနေတို့နဲ့တွေ့ဆုံခွင့်ပိတ်ပင်ခံထားရပြီးတော့အဆက်အသွယ်ပြတ်တောက်နေကထောင်အတွင်းနှိမ့်ဆက်မှုများနဲ့အဆိုးရွားဆုံးပုံစံဖြင့်တိုက်ပိတ်ခံထားရတဲ့အတွက်စိုးရိမ်ပူပန်မိတယ်လို့ MICS TUSF ကဖော်ပြထားပါတယ်ခင်ဗျာ။ဆလဘီတီလင်းမြို့မြို့မရဲစခန်းမှာနိုင်ငံရေးအကြီးအကဲ73ဦးထွက်ပြေးလွတ်မြောက်လာခဲ့ပြီးတော့အမျိုးသမီးနိုင်ငံရေးအကြီးအကဲသူတက်ဦးမိုင်းနေမိတိဆုံတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဒီလင်းမြို့မြို့မရဲစခန်းမှာမတရားဖမ်းဆီးခံထားရတဲ့နိုင်ငံရေးအကြီးအကဲ73ဦးဟာဇွန်လ18ရက်နေ့ညဦးပိုင်းမှာအချုပ်ခန်းမှာထွက်ပြေးလာခဲ့ကြောင်းဒီလင်းမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ရင်းများမှအသိပေးထုတ်ပြန်ထားပါသည်။ထွက်ပြေးနေစဉ်လမ်းပိုင်းတစ်နေရာမှာမိုင်းနေမိတဲ့အတွက်ကြောင့်အသက်58နှစ်အရွယ်နိုင်ချင်းအမျိုးသမီးမှာအသက်ဆုံးရှုံးခဲ့ရပြီးတော့ကျန်72ဦးလွတ်မြောက်လာတဲ့အတွက်ကြောင့်ကောင်းမွန်စွာကြိုးစားဆောင်ရှောက်ထားတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ကျောင်းသားလူငယ်များအတွက် scholarship discount 15% ရရှိမည် study saver program ငွေဦးတက္ကသိုလ်မိတ်ဆက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ပညာရေးဘောင်းဆောင်ကိုငွေဦးတက္ကသိုလ်နဲ့အတူလေလံသင်ကြားနေတဲ့ကျောင်းသားလူငယ်မိဘပြည်သူများအတွက် Spring University မြန်မာနဲ့ Spring Development Bank မှပြုလုပ်တဲ့ scholarship discount 15% ရရှိမည် study saver program ကိုငွေဦးတက္ကသိုလ်ကမိတ်ဆက်ခဲ့ပါသည်။ငွေဦးတက္ကသိုလ်ရဲ့ John Intake မှာဖွင့်လှစ်တော်မူ Short Course များကိုပထမဆုံးလာရောက်အနှံသူအယောက်200အထက် Spring Development Bank နဲ့ PCB က Scholarship Discount 15% ရရှိမှာဖြစ်တယ်လို့သိရပါတယ်။ Study Saver Program ဟာငွေဦးတက္ကသိုလ်မှာလေလာသင်ကြားနေတဲ့ကျောင်းသားလူငယ်တွေအနည်းနဲ့အများပုံမှုအဆင်ပြေသောပညာရေးရည်ရွယ်ချက်တစ်ခုဖြစ်စေရန်ရည်ရွယ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းလေးကိုတော့Radio NUG သတင်းတောက်တာကီမင်းစစ်သွေးနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါရခင်ဗျာ။ပြည်တွင်သတင်းတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော့တီအိုဇော်ရေးသားထားပြီးရန်နိုင်ဖတ်ကြားထားတဲ့ဖွားဖွားစုအတွက်မီးတို့ရဲ့ကဗျာဆိုတဲ့ဒေါ်အောင်ဆန်းစုကြည်မွေးနေ့အမှတ်တရကဗျာကိုနားဆင်ရမှာဖြစ်ပါရခင်ဗျာ။
ဖွားဖွားစုအတွက်မိတို့ရဲ့ကဗျာဖွားဖွားစုကတားသားတို့မိမိတို့ကြောင်းမှာကစားဖို့ရီမုတ်အယုတ်ကားတောင်းတော့ပေးတယ်ဖေဖေနဲ့မိမိနေတိုင်းဆဲတဲ့သူကြီးအကြတနက်တေးပါတဲ့ကားနဲ့ရွာထဲကြောင်းနဲ့သွားပြစ်ခိုင်းတယ်ဖွားဖွားစုကစားရည်အများကြီးတက်ပါစီလို့စုပေးခဲ့တယ်ဖိုးဖိုးနဲ့ဖွားဖွားညာတိုင်းကျင်းစာခိုးခိုးတိုက်တဲ့သူကြီးအကြစားတင်လို့မရအောင်ကြောင်းကိုဘုံးနဲ့ကျဲချခိုင်းတယ်ဖွားဖွားစုကိုချစ်တယ်နေတိုင်းအစဲခံရတဲ့ညတိုင်းကျင်းစာအတိုက်ခံရတဲ့ငရေကြမှာတေးကြတဲ့တိုက်ပုံအဖြူနဲ့သူကြီးကိုတော့အယံမုန်းတယ်ဖွားဖွားစုနဲ့ပြန်တွေ့ကျင်တယ်မင်္ဂလာပါဖွားဖွားစုလို့အော်ပြီးနှုတ်ဆက်ကြမယ်ကစားစရာအစ်တွေကိုလည်းထပ်ပြီးတော့တောင်းမယ်ကျေးဇူးတင်ပါတယ်ဖွားဖွားစုလို့လူပြီးပြန်ပြောကြမယ်ရထားတဲ့စာတွေကိုလည်းလက်ပိုက်ပြီးတော့ဝိုင်းရွပြမယ်ဖွားဖွားစုကိုချစ်တယ်ဖွားဖွားစုကြံပါပါစေဖွားဖွားစုအသက်ရာကျော်ရှိပါစေတီအိုဇော
ဟ Radio NUG မှဆက်လက်အတန်းလွှင့်နေပါတယ်။အခုဆက်လက်ပြီးတော့တော်လိုင်းဒေဂီတာအစီအစဉ်မှာမင်းကိုနိုင်ရဲ့ကဗျာကိုကိုပေါက်ကတန်းစင်ဖြည့်သွင်းထားပြီးမင်းမော်ကုန်တီးဆူထားတဲ့ဝေမင်းနှင်းစီဆိုတဲ့တော်လိုင်းဒီသချင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။みがこえにごのじょじゅいめばでべれねせやら。みがこえにごあたけびめばいゆれねせやら。うたちんがぴゃぶえてくま。ねじてぶえぽんちゅうね。ぶじがれあぴょっけや。ぶじせやれせけや。ぶせよろすすえ。ちょぺらんだ。じゅいけやへ。ういせやらんじゃまもほ。あくろんねじこわれ。てどんどんういね。
ရေဒီယို NUG သောတာရှင်များခင်ဗျာအခုဆက်လက်ပြီးတော့မောင်လူမှုရေးသားထားပြီးရန်နိုင်ဖက်ကြားထားတဲ့အမေကိုချစ်ကြပုံတွေဆိုတဲ့ဒေါ်အောင်ဆန်းစုကြည်မွေးနေ့အမတ်တရအစည်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
အမေကိုချစ်ကြပုံတွေမနေ့ကမောင်လူမှုစစ်ဆောင်စခန်းကိုရောက်တော့အမေစုမွေးနေ့လည်းနှီးပြီနော်တဲ့ဆရာမလေးတယောက်ကပြောတယ်စစ်ဆောင်စခန်းကမျိုးသမီးကြီးတူကလည်းဇွန်လဟာအမေစုမွေးတဲ့လားတဲ့တော်တဲ့စစ်ဆောင်စခန်းကလေးမှာစောင်းဝင်နေရချို့တဲ့စွာနေထိုင်နေကြရပေမဲ့သူတို့ဟာအမေစုကိုသတိရကြတယ်သူတို့စကားတွေကြားပြီးနောက်မောင်လုံးမွေးမျက်စိနဲ့မြင်နားနဲ့ကြားခဲ့ရတဲ့အမေစုကိုချစ်ကြပုံတွေကိုသတိရမိတယ်လွန်ခဲ့တဲ့2011ခုနှစ်ကာလစီကမောင်လုံးမွေးမနှက်စောစောဈေးဘက်ကိုလက်ဖက်ရည်တောက်သွားတော့ဈေးဆိုင်မှာအမေတော်ဆန်းစုကြည်ပုံတွေဝဲနေတဲ့ချင်းမျိုးသမီးအုပ်စုကြီးကိုတွေ့ရတယ်။သူတို့အသက်အရွယ်တွေဟာ50ကျော်60ဝန်းကျင်တွေရှိနေပြီဖြစ်ပေမဲ့ဗမာစကားကိုရေးရေးလဲလဲမပြောတတ်ကြဘူး။သူတို့တသမျှမှတ်သမျှမြန်မာစကားကိုပြောပြီးအမေပုံတွေကိုတယောက်တစ်ခုဝယ်ကြတယ်။ပြီးတော့အမေပုံတွေတစ်ခုစီကင်ပြီးသူတို့ဟာလမ်းမကြီးတိုင်းစကားတပြောပြောနဲ့ခြေလင်းလျှောက်သွားကြပါလေ။တောသူတောင်သားဗမာမျိုးသမီးကြီးတွေလည်းမြို့ပေါ်ရောက်လာရင်ပလတ်စတစ်ရေးလောင်းထားတဲ့အမေစုပုံတွေကိုဝယ်ကြတယ်။တော်ရွာကအိမ်တော်တော်များများမှာအမေစုပုံရှိကြတယ်။အိမ်မျက်နှာစာအဲကမ်းမှာအမေပုံကိုချိတ်ကြတယ်။အိမ်ရှိကမ်းမှာအမေပုံကိုချိတ်ကြတယ်။မောင်လူမွေးနေတဲ့မျိုးလေးကိုအမေစုလာတော့အမျိုးသမီးတစ်ယောက်ဟာအမေစုကားစီကိုပြေးပြီးအမေစုလက်ကိုကိုင်းကားကားဘေးကနေအပြေးကလေးလိုက်တယ်။အမေစုကသမီးနေခဲ့တော့နော်မောမယ်ပြောမှလက်ကိုလှုပ်ပြီးနေခဲ့တယ်။အဲ့ဒီမျိုးသမီးဟာစီးပွားရေးချွတ်ချုံကြပြီးကျွေးပီနေတဲ့မျိုးသမီးတူပါ။အမေစုလက်ကိုကိုင်းပြီးအနီးကမျက်နှာကိုကြီးခွင့်ရလိုက်တဲ့အတွက်ရွှင်လန်းနေတဲ့သူ့ပုံစံကိုမောင်လူမွေးမျက်လုံးတွေကမထွက်ဘူး။သူ့အကျိုးတွေအားလုံးကြည်သွားရင်တော့သူဒီလောက်ပြောမယ်မထင်ပါဘူး။2015ရွေးကောက်ပွဲမတိုင်မီကာလမှာမောင်လူမွေးရဲ့ဆရာကြီးတယောက်ကပြောတယ်။အတိကကတော့မြို့ကိုဒေါအောင်ဆန်းစုကြည်လာဖို့အရေးကြီးတယ်။သူ့လာရင်ဘာစကားမှမပြောရင်တော့လက်ပြနှုတ်ဆက်ယုံနဲ့အားလုံးက NLD ကိုမဲပေးကြမှာကွာတယ်။2015ရွေးကောက်ပွဲနိုင်တော့ရက်ွက်ထဲကအသက်85နှစ်ရွယ်အဘတယောက်ပြောတဲ့စကားကိုလည်းမောင်လူမွေးမှတ်မိနေတယ်။ငါတငယ်ချင်းကိုတင်းချင်းကနေတွားခေါ်ချင်တာကွာ။သူမသေးခင်ဒေါအောင်ဆန်းစုကြည်နေအချင်းကြနေချင်းကပြောခဲ့တာ။ဒေါအောင်ဆန်းစုကြည်အာနာရရင်ငါသေးရင်တောင်မြုပ်ထားတဲ့နေရာလာနှိုးစားကွာ။ငါလိုက်ပြီးထကြည့်မှမြင်ချင်လို့လို့တဲ့။အမေစုကိုပညာထက်တွေကလည်းချစ်ကြတယ်လို့ဘာပညာမှမတက်မြောက်သူတွေကလည်းချစ်ကြတယ်။မြို့လူလူအတွက်အမေဟာချစ်ခင်ကြည်ညိုလေးစားဝယ်ကောင်းဆောင်ဖြစ်တယ်။တော်ရွာလူလူဖို့တော့အမေဟာကဲတင်ရှင်နတ်သမီးတစ်ပါးဖြစ်တယ်။တကိုးရှင်ဖြစ်တယ်။အမေနဲ့တွေ့ရင်ခြေကနားလေးတစ်ခါပဲပြီးခဲ့စမ်းပါလို့သာပြောကျင်တော့တယ်ဆိုတဲ့အမျိုးသမီးကြီးအချို့ကလည်းကြုံမှုတယ်။အမေဟာအားလုံးကိုသိတယ်လို့ယုံကြည်ကြတယ်။ပြည်သူတွေဟာအမေကိုနိုင်ငံကောင်းဆောင်တယောက်အနေနဲ့ယုံကြည်မှုအပြည့်ရှိကြတာသိကြတယ်။ဒါပေမဲ့အမေကိုချစ်ကြတာကြတော့နိုင်ငံရေးသမားနိုင်ငံကောင်းဆောင်တယောက်လိုချစ်တာမျိုးထက်ကို့အမေလိုချစ်ကြတာဖြစ်ပါလေအမေဟာပြည်သူတွေကိုဘယ်တော့မှအပြစ်မတင်အပြစ်မမြင်ခဲ့သူဖြစ်တယ်မိခင်တယောက်ကသားသမီးတွေနားလည်အောင်စိတ်ရှည်လက်ရှည်ရှင်းပြတယ်လို့ရှင်းပြပြီးဥဆောင်ခဲ့သူဖြစ်တယ်မိခင်တယောက်ကသားသမီးတွေကိုကာကွယ်ပေးတယ်လို့ကာကွယ်ပေးခဲ့သူဖြစ်တယ်စောင့်ရှောက်ပေးခဲ့သူဖြစ်တယ်ဒါကြောင့်ပြည်သူတွေရဲ့အမေဖြစ်ခဲ့တယ်အမေရဲ့နိုင်ငံရေးလမ်းစဉ်ကိုစန့်ကျင်လို့ရနိုင်ပေမဲ့အမေရဲ့ပြည်သူတွေပေါ်ထားတဲ့မေတ္တာတရားကိုတော့ဘယ်လိုနည်းနဲ့မှစန့်ကျင်လို့မရဖြောက်ဖျက်လို့မရဘူးဆိုတာမြမသမိုင်းကရောကဘာသမိုင်းကပါကဘာတည်တည်၍တက်စီပြနေမှာဖြစ်ပါလေခင်ဗျာမောင်လူမွေ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းဒို16မီတာစက္ကန့်တသမဂူဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းဒို25မီတာ17တသမ6လေးမီဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်သွေးရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့ နိုင်ငံတကာကစေတနာရှင်များလှူအားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။